ဒီကနေ့နားဆင်ရမှာကတော့ဆဆန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါတယ
်ချစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ခင်ဗျာဘယ်ချိန်ဘယ်နေရာမှာပဲဖြစ်ဖြစ်တွေ့ရကြုံရတဲ့အကြောင်းအရာတွေမှာဘဝအတ္တဓာတ်အတွက်အရေးပါတဲ့သင်ခန်းစာတွေကိုတွေ့ရပါတယ်ခုတစ်ပတ်မှာတော့ဆင်ခြင်စရာအနေနဲ့အာယုံစူးစိုက်နားထောင်ခြင်းဆိုတဲ့အကြောင်းကလေးကိုဇောင်းပေးပြီးပြောပြခြင်းပါတယ်လူရဲ့လို့ဖြစ်လာကြကလေးကအထီးအတွေ့အနတ်အရတာအကြာအမြင်စတဲ့အာယုံ၅ပါးရဲ့လှုပ်ဆောင်မှုနဲ့ရှင်တန်လှုပ်ရှားသွားလာနေကြရတဲ့အခါအထူးသဖြင့်သောတအာယုံကတိတ်ပြီးအရေးကြီးပါတယ်အထူးသဖြင့်မမြင်မတွေ့မသိနိုင်တဲ့မှောင်မိုက်ဒုတွေရှောက်လန်းနေရတဲ့အချိန်မှာဒီသောတအာယုံဟာတန်ဖိုးရှိပါတယ်လင်းတို့လင်းဆွဲတွေကညအချိန်အတန်ကိုထုတ်သွားလာကြရင်ပြန်လာတဲ့ပဲ့တင်တန်အတန်ရဲ့တုံခါနှုတ်အလိုက်တိုးတိုက်ထိခိုက်မိနိုင်စရာတွေကိုရှောင်တိန်သွားလာကြပါတယ်ဒီကနေ့ဒီအချိန်မှာလူသားတွေအနေနဲ့ဘဝရဲ့ယက်တီမှုအတွက်မတိမမြင်နားမလည်နိုင်တဲ့လောကကြီးထဲရှင်သန်ကြတဲ့အခါကိုကိုယ်တိုင်ပါဝင်မှုအခန်းကဏ္ဍကအရေးကြီးပါတယ်။ကိုဘာကြောင့်ဒီလောကထဲမှာရှိနေရသလဲ။ဘယ်အတွက်ရှိနေရသလဲဆိုတာကိုသတိထားပြီးသွားလာဖို့လိုပါတယ်။ကဘာဦးအစလူသားနှစ်ဦးဖြစ်တဲ့အာရန်နဲ့အေးဝါတို့ဟာမပင်မပန်းပဲရှင်ရှင်လန်းလန်းရှောက်လန်းနေရတဲ့ကာလမှာမထင်မမှတ်ပဲကံကြမ္မာဇိုးကိုရင်ဆိုင်တိုးခဲ့ကြရပါတယ်။သူတို့အဖို့တိနစ်ပီတာအကြောင်းတရားကိုအရင်ခံပြီးဖြည့်ရှင်းကြရပါတယ်။ဥယင်အလေကအတိကိုမစားပါနဲ့။စားတဲ့နေ့မှာအမှန်ပဲတည်ရမယ်ဆိုတဲ့ပညာချက်တတိပြုစရာတားမြစ်ချက်ရှိနေပါတယ်။ဒါကိုအလေးမထားဂယုမပြုလို့လား။ဒါမှမဟုတ်အာယုစူးစိုက်မှုကင်းမဲ့လို့ပဲလား။တခြားစကားကိုနားယောင်သွားတယ်နော်။ကြည့်ဒီတိကစားချင်စရာအစင်လေလှပါတယ်တဲ့။စာရင်ဘာမှဖြစ်မှာမဟုတ်ဘူးပညာတိုးပွားမယ်ရုပ်အစင်းလဲလှမယ်သူ့လိုဖြစ်မှာစိုးလို့ထင်ပါရဲ့ဟဲ့လို့ဂုံချောစကားအလိမ်အညာကိုတစ်ကြိမ်တစ်ခါလေးအလိုက်ပေးပြီးတော့ဘယ်ပြောကောင်းမလဲမစားပါနဲ့လို့တားမြစ်ထားတဲ့ကိစ္စဖုတ်လေတဲ့ငပိရှိတယ်လို့တော့မအောင်မေဘူးကြားကြောင်ရဲ့စကားနားယောင်မိတာကအမားဖြစ်သွားတယ်လေတကယ်လို့များတမန်ကရှန်ကအပေါ်ရန်ကြောနားမထောင်ပဲဂါကနနအပီအပြင်အာယုံစူးစိုက်နားထောင်လိုက်ရင်ဘလောက်များကောင်းမလဲနော်အခုတော့နားမထောင်ခြင်းရဲ့အကျိုးကိုခံစားလိုက်ရတာပါပဲကဲဘာပဲပြောပြောဒီအကျိုးဆက်ရဲ့နောက်ပိုင်းမှာဂူအောင်းနေရတဲ့ဘဝကိုမေ့ကိုဘာသာအခြေတကျနေရတဲ့ဘဝကိုသဘောတွေ့ကြတဲ့မိသားစုတွေဘဝအစခဏမှာတော့ပျော်စရာပါပဲဒါပေမဲ့ပင်ပင်ပန်းပန်းခက်ခက်ခဲခဲရှာဖွေစားတောက်ရတဲ့ဘဝကလွတ်ပြီးသူ့အချိန်နဲ့သူရှာဖွေလောက်ကင်စားတောက်နိုင်တဲ့ဘဝထဲမှာစရိုက်ကြမ်းပြီးမနှိမ့်မြို့စရာလူတွေရဲ့အတိုက်အမြုံဖြိုဖျက်ခံရမယ့်အခြေအနေမျိုးတွေကလွတ်ဖို့အပြေးကလေးထွက်လာကြခိုက်။နောက်လည်းမကြည့်နဲ့ရှေ့ကိုဆက်ပြေးဆိုတဲ့စကားကလေးကိုဂယုမထားပဲတမင်လေပြန်နောက်ပြန်လှည့်ကြည့်မိလိုက်တဲ့မိခင်ဟာပျော်စရာမိသားစုဘဝတဲကိုရောက်မလာရတော့ပါဘူး။လောကကိုအကျိုးပြုဖို့ဘဝအတ္တတာကိုစောက်တည်မဲ့တာကောင်းသမီးပြူတွေသင်ခန်းစာယူစရာပဲနော်။အတုခိုးမှမှားကြပါနဲ့။အမျိုးသမီးတွေကြီးမှတ်တက်ကြတာမဟုတ်ပါဘူးအမျိုးသားတွေလည်းမှတ်တက်ကြတာပါပဲလူဆိုတာဘယ်သူမှအမှားမကင်းနိုင်ပါဘူးတစ်ကြိမ်တစ်ခါမလိမ္မာလို့မှတ်တက်ကြပါတယ်ကြည့်ပါဣသရေလလို့အမည်ရတဲ့အစ္စရေးလူမျိုးတွေရဲ့ရှေးဘိုးဘေးတွေကဣဇက်ကိုကြည့်အသက်အရွယ်ကြီးတော့မျက်စိမုံလာတဲ့အချိန်တနေ့မှသူချစ်တဲ့တားမုတ်ဆိုးကြော်အေးတော်ကိုတားရီမင်းဖိဖိအတွက်ဟင်းညာတစ်ခွက်ကောင်းကောင်းလုပ်ခဲ့စမ်းပါမင်းကိုဖိဖိကောင်းကြီးပေးမယ်တားကြီးရဲ့လို့ပြောတာပေါ့အချိန်တန်တော့တားလုတဲ့သူကရောက်လာတယ်။အဲအတန်ကတားငေအတန်။အနန့်ကလည်းတားငေအနန့်။ဘလို့လဲအနားကိုတိုးခဲ့ပါကွယ်။ဟုတ်ပါတယ်အဖေတားရဲ့လက်တွေကိုစမ်းကြည့်ပါ။တားကြီးကလက်မှာအမွှေးမြင်ထူတော့စမ်းတက်လို့လက်ချင်းထိတဲ့အခါတကယ်ပဲလက်မှာအမွှေးမြင်နေဆိုတော့တားကြီးပဲ။ငြင်းငြင်းဆန်ဆန်ပဲတွားလာလုတ်ကင်ခဲ့တယ်လို့ထင်ပါပဲနော်။တားကြီးကိုကောင်းကြီးပေးလိုက်တယ်။အဲဒါနဲ့မကြခင်မှာပဲဖေဖေဖေဖေမာတဲ့အတိုင်းတာကြီးတော့လှုပ်လာခဲ့ပါပြီကြားလိုက်တဲ့အတန်တာကြီးတဲ့နောက်တော့ပြောဖြစ်တာပေါ့မင်းအစာမင်းညီငယ်လေးယာကုတ်တော့ဖေဖေစီကကောင်းကြီးကိုယူသွားပြီဒီချိန်မှာအမေကြောင့်ညီကအဝေးကိုတိမ့်ဆောင်ထွက်ခွာသွားပါပြီတာကြီးရဲ့အတန်မဟုတ်မှန်းတိပါရက်နဲ့လှုပ်ခဲ့မိတဲ့အဖြစ်အပျက်ကဒ ဒီကနေ့အထိကြက်ထားခဲ့ပါတယ်။လူတွေဟာကိုယ့်အသက်ကိုတော့တန်ဖိုးထားကြစမြဲပါ။တေရမှာရရက်ဆက်ဆက်အသက်ခံရမှာကြောက်နေတဲ့လူတယောက်လူသူကင်းဝေးရာစိတ်ငြိမ်ရာကူတဲ့ခိုအောင်းနေရခြင်းမုံတိုင်းကျလို့လေပြင်းထပြီးတောတောင်လှုပ်ရှားတာမှုဂူဝကိုထွက်ရက်နေခြင်းတစ်ပင်တွေတပင်နဲ့တပင်ထိခတ်ပြီးမီးလောင်ကျွမ်းနေတာကိုမြင်ရပါတယ်။ရေမြေတောတောင်လှုပ်ရှားနေခြင်းဘာသံကူမှမကြားရသလိုတောမီးလောင်ကျွမ်းနေခြင်းမှလည်းဘာမှမကြားမသိပေမဲ့လှုပ်ရှားမှုတွေရက်မီးလေးတစားစားငိမ့်ကျသွားခြင်းနားထဲမှာအတန်တန်ကြားရပါတယ်။ဒီကြားရတဲ့အတန်ကသူမြင်ခဲ့ရတဲ့အဖြစ်အပျက်တွေကြောင့်လှုပ်ရှားနေတဲ့စိတ်ကိုတည်ငြိမ်သွားစေပါတယ်။သူကြားလိုက်ရတာကဖြင်းညင်းညင်သာတဲ့အတန်ပဲဖြစ်ပါတော့တယ်။တခါတလေမှာပတ်ဝန်းကျင်ရဲ့ရိန်ထိုးလှုပ်ရှားထိခိုက်မှုတွေကဘဝအတ္တတာကိုထိခိုက်ပျက်စီးသွားအောင်ကြောက်လန့်စရာရှိပေမဲ့တကယ်တကယ်ဒီအဖြစ်အပျက်ရဲ့အဆုံးနောက်ွယ်မှာတော့ကြည်နူးမွေ့ပျော်စရာတွေရှိနေပါလားဆိုတာသတိပြုမိလိုက်ပါတယ်။ကဲအမောင်ပြီးရင်အလင်းဆိုတာရှိစမြဲပဲမဟုတ်လား။ဘဝအတ္တတာရဲ့အရေးပါတဲ့အရင်းကဟာအာယုံစူးစိုက်နားထောင်ခြင်းပါပဲ။အခုနအဖြစ်အပျက်နဲ့အလားတဒံတူတဲ့အကြောင်းတစ်ချက်ရှိပါသေးတယ်။ဒါကတော့ရေပြင်ဟာကြီးစွာသောလှိုင်းတပူတွေထလို့ကြောက်ညွတ်ထိတ်လန့်စရာတည်ကြရမယ့်အရေးကြောင့်လိုက်ပါလာတဲ့တင်မောကြီးကနေကိုလူယုံကြမယ့်လူစုတွေကိုအကျဉ်းသားတွေတဲကတယောက်ကမစိုးရိမ်နဲ့မကြောက်ကြနဲ့မနှက်ဖန်ငါတို့အားလုံးလွတ်မြောက်ကြမယ်လို့ပြောခဲ့တာကိုနားထောင်ခဲ့ကြတဲ့အတိုင်းအားလုံးဟာမုံတိုင်းတဲကလွတ်မြောက်ကြတာကိုတွေ့ကြရပါတယ်။နားထောင်နားခံတာမရှိဘဲခိုင်မာတဲ့နှလုံးသားရှိကြတာဟာကိုကိုကိုအထင်ကြီးမှုကိုဘဝကိုပဲတန်ဖိုးထားအတ္တကြီးလိုပဲဖြစ်ပါတယ်ဘသူဘာပဲဖြစ်ဖြစ်ဂယုမဆိုင်တာဟာကိုအတွက်ပဲကိုကြီးတက်ကြလို့ဖြစ်ပါတယ်ဒါကြောင့်တချို့လူတွေကိုပြန်မပြောနားမထောင်လို့ပြောတတ်ကြတာပေါ့လူဘဝကိုစားပြီးရခဲ့ကြကလေးကအမိအဖရဲ့စကားကိုနားထောင်နိုင်ခြင်းမရှိရင်တော့ဒီလူရဲ့ရှင်တန်ကြီးပြင်းမှုဟာအများနဲ့ဆန့်ကျင်မှုရှိနေမှာပါကောင်းသောစကားကိုကြားပြီးကြားတဲ့အတိုင်းကောင်းကောင်းနေထိုင်ကြရင်အကောင်းဆုံးပဲပေါ့အတ္တတရဲ့အဆုံးပိုင်းမှာဘဝရဲ့ခါတိမှုကိုအဆိုးဝါးဆုံးရင်ဆိုင်ကြော်ဖြတ်ကြရမယ်ဆိုရင်ဘလို့လောက်ကြမလဲခရစ်တော်ဆိုတဲ့ဘွေးနာမကိုရတဲ့သခင်ယေရှုဟာအတ္တမှာအင်မတန်ရှက်ယွန့်စရာအမှုကြီးနဲ့ရင်ဆိုင်ရမယ့်အချိန်မျက်ရည်ကျလျက်ကြည်ကြည်ကွဲကွဲဖော်ပြခဲ့တာကဒီဒုက္ခကိုလွန်နိုင်ရင်လွန်သွားပါစေတော့ဒါပေမဲ့မလွန်နိုင်လို့ရင်ဆိုင်ရမယ်ဆိုရင်လည်းရဲရဲကြီးရင်ဆိုင်လိုက်ပါမယ်တဲ့လေကောင်းစွာနားထောင်နားခံခဲ့လို့သူရဲ့အကြောင်းကိုဒီကနေ့ထိပြောနေကြစေကြားရစေကဘာတီနေတဲ့၍ကြားနေရမယ်သူရဲ့ကြီးမြတ်တဲ့အာယုံစူးစိုက်နားထောင်ခြင်းဟာဒီကနေ့ကျွန်တော်တို့လူသားတယောက်စီတိုင်းအတွက်စံပြနမူနာပဲဖြစ်ပါတယ်ကြီးစွာသောအာယုံစူးစိုက်နားထောင်လိုက်ခြင်းဟာကောင်းမှုထူးမြတ်တဲ့စုကျေးဇူးပေမို့ဒီစုကျေးဇူးနဲ့မလွဲရဖို့ကြိုးစားကြရအောင်နော်ကြားခဲ့ရတဲ့တောတရှင်အပေါင်းစိတ်ဤချမ်းသာခြင်းကိုဤကျမ်းမာခြင်းနဲ့အစင်ထာဝရပြည့်စုံနိုင်ကြပါစေလို့သုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာ။
ਤੁੰ ចောင်းလေးရလေးမြည်ရှားတော့တွေ့လေးမြည်ဒီကားကိုခေါ်တော့ပွေပေးလေးမြည်ယေရှုရှင်မင်းကြတော့သကားဒီပြ
တွေ့တင်မဲ့တော့မေးဆွေး
我靠到回